ထိုင်းနိုင်ငံချွန်ဘူရီပြည်နယ်ဗန်းပုံမြို့နယ်အတွင်းကကိုရီးယားနိုင်ငံသားပိုင်ရှက်စစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံမှာထိုင်းနဲ့မြန်မာအလုပ်သမားပေါင်း2000ကျော်အလုပ်လုပ်ကန်နေတာပါစက်ရုံမှာကိုဗစ်ကူးစက်လူနာ300ကျော်ရှိပေမဲ့ပိုင်ရှင်ကိုရီးယားနိုင်ငံသားကစက်ရုံကိုမပိတ်ပဲအလုပ်ကိုပုံမှန်ဆက်ပြီးတော့ဆင်းခိုင်းထားတာကြောင့်ထိုင်းနဲ့မြန်မာအလုပ်သမားတွေဟာအော်ဂုတ်လ၄ရက်နေ့မှာပဲလုပ်ငန်းခွင်မဝင်မဲ့ဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြမှုတွေဖြစ်ပေါ်နေတဲ့အတွက်ဗန်းပေါ်မြို့နယ်အုပ်ချုပ်ရေးမှူးဖိစစ်စီဒီစဝတ်ကိုတိုင်းလာရောက်စစ်ဆေးချေရှင်းပေးခဲ့ရပြီးစက်ရုံကို9ရက်ပိတ်ဖို့ညွှန်ကြားခဲ့ပါတယ်ဗန်းပေါ်မြို့နယ်အုပ်ချုပ်ရေးမှူးဖိစစ်စီဒီစဝတ်ပြောဆိုသွားတာကတော့ကိုဗစ်ကူးစက်ခံရတဲ့လူနာတွေအတွက်တင့်တော်တဲ့နေရာစီစဉ်ပေးဖို့ကိုဗစ်အတည်ပြုလူနာနဲ့အနီးကပ်ဆုံးနေထိုင်ရသူတွေကိုစစ်ဆေးမှုတွေပြုလုပ်ပေးဖို့ပြောဆိုခဲ့ပါတယ်။ဒါအပြင်စက်ရုံကိုလည်း9ရက်ပိတ်လိုက်ပြီးစောင့်ကြည့်ရမယ်။ပိတ်ထားတဲ့ကာလအတွင်းစက်ရုံကိုပိုးသက်ဆေးတွေဖြန့်ဖို့ကိုလည်းညွှန်ကြားသွားခဲ့ပါတယ်။ချွန်ဘူရီပြည်နယ်ဟာထိုင်းနိုင်ငံတွင်းမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်ပွားနေတဲ့ပြည်နယ်တွေထဲကတစ်ခုဖြစ်ပြီးအောက်တိုဘာ၄ရက်နေ့တနေ့တည်းမှာပဲအဲ့ဒီပြည်နယ်မှာကိုဗစ်ကူးစက်သူ1000ကျော်ရှိနေပါတယ်။ထိုင်းနိုင်ငံတွင်းကစက်ရုံအတော်များများမှာကူးစက်မှုတွေဖြစ်နေပေမဲ့စက်ရုံကိုပိတ်ပစ်လိုက်ရမှာမျိုးပိတ်ထားရတဲ့ရက်တွေမှာအလုံသမားတွေအတွက်ထောက်ပံ့မှုတွေပေးတာမျိုးကိုစက်ရုံပိုင်ရှင်အတော်များများကမလုပ်လို့ကြပါဘူးစက်ရုံတွေမပိတ်ပဲဆက်ပြီးတော့အလုပ်စီခိုင်းတာတွေအပြင်ကိုဗစ်ကူးစက်လူနာတွေကိုတီးတန့်ခွဲထားတာမျိုးတွေမလုပ်တာကူးစက်ခံရသူတွေကိုဆေးကုသဖို့တဲ့ဝန်ဆောင်မှုတွေလည်းထိထိရောက်ရောက်မလုပ်ပေးတဲ့အတွက်စက်ရုံတွေမှာယာနဲ့ချီပြီးတော့ကူးစက်မှုတွေကဇက်တိုက်ဖြစ်နေရတယ်ဆိုပြီးအလုတ္တမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 6,200 ကျော်ရှိပြီးအော်ဂုတ်လ4ရက်နေ့တနေ့တည်းမှာပဲစံချိန်တင်ကူးစက်သူ 2,000 ကျော်ရှိနေပါတယ်။သေဆုံးသူကတော့ 9,500 ကျော်ရှိလာပါတယ်။အတည်ပြုလူနာတွေထဲမှာမြန်မာရှေ့ပြောင်းလူသမား 9,000 ကျော်ကူးစက်ခံရပါတယ်ရှင်။